စစ်တပ်ကအာဏာသိမ်းတာ၅လနီးပါးရှိလာတဲ့အချိန်ထိနိုင်ငံတော်ဝန်ဆန္ဒပြဖို့တွေဆက်ရှိနေတယ်လို့စစ်ကောင်စီလက်ထက်မှာအုပ်ချုပ်မှုဖြစ်လာသူတရင်ပေးအဖြစ်ကြော်ကြော်သောသူတို့ချို့တက်ဖြတ်ခံရတာမျိုးတွေလည်းရှိလာနေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့တရင်ကိုမဆုမုံပြောပြပါမယ်ခင်ဗျာ
။ဒီကနေ့မနက်စောပိုင်းကရန်ကုန်တိုင်းရန်ကုန်မြို့လှိုင်းသာယာမြို့နယ်ရက်ကွက်အုပ်ချုပ်ရေးမှုတဦးသူ့ရဲ့ဦးခေါင်းကိုတနက်နေ့ပစ်တက်ခံခဲ့ရပါတယ်။အလားတူပဲတန်လျင်မြို့နယ်ကြောက်တန်းမှာလည်းစစ်ကောင်စီလက်ထက်မှာပညာရေးမှုဖြစ်လာတဲ့ကြောက်တန်းမြို့နယ်ကပညာရေးမှုတဦးတနက်နေ့ပစ်တက်ခံခဲ့ရပါတယ်။ဒီပြစ်ခတ်မှုတွေကိုဘသူဘဝကကျူးလွန်နေဆိုတာကိုတော့တိကျအတိမပြုနိုင်ပါဘူး။ဆရနာသိမ့်ပြီးတဲ့နောက်ပိုင်းအုပ်ချုပ်ရေးတာဝန်ရှိသူတချို့နဲ့သတင်းပေးအဖြစ်နဲ့ကြော်စောသူတချို့ဇက်တိုက်ဆိုသလိုလှုပ်ကြံခံခဲ့ရပေမဲ့ပညာရေးဝန်ထမ်းတဦးလှုပ်ကြံပစ်သက်ခံရတာကတော့ဒါပထမဆုံးဖြစ်ပါတယ်။အသက်ခံရသူကြောက်တန်းမျိုးနဲ့ပညာရေးမှုဦးအေးထွန်းဟာအရင်တုန်းကတော့ဒုတိယပညာရေးမှုဖြစ်ပါတယ်။ CDN လုံးလိုက်တဲ့ပညာရေးမှုရဲ့နေရာမှာစစ်ကောင်စီကအစားထိုးခန့်အပ်လိုက်တာဖြစ်ပါတယ်။ဒီကနေ့မနက်ပိုင်းမှာပဲကြောက်တန်းအထက်ကတင့်ကျောင်းရှိမှာပြစ်တက်ခံရတာလို့ဒေသခံတွေကပြောပါတယ်။လှိုင်းသာယာမြို့နယ်ကပြစ်တက်ခံရတဲ့အုပ်ချုပ်ရေးမှုဆိုတဲ့သူကတော့အမှတ်73ရက်ကွက်အုပ်ချုပ်ရေးမှုဦးလှဦးဖြစ်ပါတယ်။ဒီကနေ့မနက်9နာရီဝန်းကျင်လောက်မှာလှိုင်းသာယာပင်လုံဈေးရှိမှာပြစ်တက်ခံခဲ့ရတာပါ။အခုလိုမျိုးအုပ်ချုပ်ရေးမှုတွေလှုပ်ကြံခံခဲ့ရတဲ့အခြေအနေနဲ့ပတ်သက်ပြီးစကိုင်းတိုင်းကြေးရွာကရမီရပ်ဖတဦးကသူ့အမြင် VOA ကိုအခုလိုပြောပြပါတယ
်။တက်နဲ့ဟိုလိုစစ်ကောင်စီနဲ့ဆွဲပြီးတော့အလုပ်လုပ်ကြတဲ့အခါကမှားရင်းနဲ့ပြည်မှုတွေနဲ့ပြည်တယ်လုပ်ပြီးဆောင်ရွက်ပြီးတော့အုပ်ချုပ်နေတဲ့အနေအထားတွေရှိနေတဲ့အခါကျဟိုလားတကြီးပြည်သူတွေကနေပြီးတော့ဟိုလားသူတို့အုပ်ချုပ်မှုပိုင်းလုံးလိုက်မှဒုက္ခတွေအားလုံးရောက်ကြတယ်ပေါ့ဟိုလားဆက်သေးတွေတွေ့ကြတယ်ရောအနေဆက်ပြေးကြတယ်လူတွေလုံးလိုက်မှပို့ပြီးတော့အကြောင်းတရားတွေကရှိလာတဲ့အခါကျတော့ဟိုလားသူတို့ရှိနေပို့ပြီးတော့အနေရှိတယ်ဆိုပြီးတော့ဟိုလားအဲ့လိုမျိုးလဲကျန်းနာရီအများကြီးဖြစ်နေကြပါ့
။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်ဖျားသုံးစုမြို့မှာလည်းဒေသခံတွေဘက်ကစစ်တပ်သတင်းပေးအဖြစ်ဆွဆွဲခံထားရသူတဦးဒီကနေ့နေ့လယ်ပိုင်းကတနက်နေ့ပြစ်ဒဏ်ခံခဲ့ရပါတယ်။စကိုင်းတိုင်းဒဇယ်မြို့ထောင်ကြီးရွာမှာလည်းဒေသခံတွေဘက်ကစစ်တပ်သတင်းပေးလို့ဆွဆွဲခံထားရတဲ့ကျေးရွာအုပ်ချုပ်ရေးမှူးဟောင်းတဦးလည်းဒီကနေ့မနက်ပိုင်းမှာဓားနဲ့ခုတ်ခံခဲ့ရပြီးသေဆုံးခဲ့ပါတယ်။ဒီကနေ့မှာတော့ဆရာနာသိန်းစန့်ကျင်မှုဆန္ဒပြပွဲတွေပြင်းနဲ့တိုင်းကတချို့မြို့တွေမှာဖြစ်ခဲ့ပေမဲ့ရန်ကုန်မှာတော့ဒီကနေ့ဆန္ဒပြတာမရှိပါဘူး။တဝဲမှာတော့စစ်ကောင်စီတပ်တွေကမြို့ရဲ့အဝင်ထွက်တွေကိုတေချာကြက်မှတ်စီစစ်နေပြီးတော့မြို့ထဲမှာလုံခြုံရေးတင်းကျပ်မှုအားနည်းတဲ့အတွက်ဆန္ဒပြစစ်ကြောင်းတွေဖြိုခွဲဖမ်းဆီးခံရတာမရှိခဲ့ဘူးလို့ဆန္ဒပြစစ်ကြောင်းမှာပါဝင်သူတဦးကပြောပြပါတယ်။ဒီကနေ့တဝဲခရိုင်မှာတော့ငါတို့ငြိမ်သက်သွားမှာမဟုတ်ဆိုတဲ့ခေါင်းစည်းစရန်ကင်ဆောင်ပြီးတော့ခြိတက်ဆန္ဒပြခဲ့ကြပါတယ်။
ပြန်လာပြန်လာ၅လနီးပါးကြာနေလာပြီဖြစ်တယ်တော့အဲဒီ၅လနီးပါးအထက်မှာဆက်ပြီးခံရတော့လေအများကြီးရှိတယ်ပြီးတော့တက်ဆက်ခံရတယ်လည်းအများကြီးရှိတယ်တွေ့ခဲမှာပြင်တယ်အခုဆိုရင်ဆက်ဆက်ရုပ်ဖြစ်နေပြီပြောပြီးတော့ဆက်ပြီးခံထားရတာကလည်း900ကျော်နေပြီဒါပေမဲ့လည်းကျွန်တော်တို့ဒီအာနာရှင်စနစ်ကိုတောင်းလာတဲ့ဟိုပုံစံအာနာရှင်စနစ်ကိုတောင်းလာတာဒီပုံစံမျိုးမျိုးနီးလမ်းမျိုးမျိုးနဲ့ဆက်ပြီးတော့ရှိနေအောင်လည်းပေါ့နော်
ကလေးမျိုးမှလည်းဒီကနေ့မိုးသီးထန်တဲ့ကြားကပဲမနဲ့ရောညနေပိုင်းမှာဆန္ဒပြစစ်ကြောင်းတွေခြိတက်ခဲ့ကြပါတယ်။ကလေးမျိုးမှလည်းဒီရက်ပိုင်းလုံခြုံရေးတင်းကျပ်ထားတာမရှိတဲ့အတွက်ကလေးမျိုးရဲ့လမ်းမတွေပေါ်အထီးခြိတက်ဆန္ဒပြနိုင်ခဲ့တယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပါတယ်
။ဆန်းခြိတာအဲ့မျိုးပေါ့ PDF နဲ့သတင်းရတဲ့ဟာတွေ PDF နဲ့ဆက်ဆက်တဲ့ဟာတွေကိုလိုက်စုံစမ်းဆန်းခြိတာမျိုးပဲအဓိကလုပ်နေတယ်ဒီတပိတ်ကိုတည်ပြီးမှအာရုံစားတဲ့ပုံစံမျိုးရှိတယ်။
ဒီအပိုင်းတွေမှာကလေးမျိုးတွေမှာအစစ်စေးတွေကြောင့်လူငယ်တချို့ဖမ်းဆီးခံခဲ့ရတာရှိပေမဲ့တချို့ပြန်လွတ်လာတာတွေလည်းရှိတယ်လို့ဆိုပါတယ်။မန္တလေး၊မြိုင်၊ပေါင်၊လောင်းလုံ၊ရေပြူစတဲ့ဒေသတွေမှာတော့ပျောက်ကြားသပိတ်တွေဆင်နွှဲကြသလိုမုံရဆလင်းကြီးစတဲ့ဒေသတွေဘက်မှာလည်းကြေးရွာတွေစုပေါင်းတဲ့သပိတ်တွေပြုလုပ်ပြီးဆရာနာရှင်စန့်ကျင်ရေးကိုလူထုကပုံစံမျိုးစုံနဲ့ဆက်လက်ဆန္ဒပြနေကြဆဲဖြစ်ပါတယ်ရှင်
။စစ်ကောင်စီနဲ့ဆက်ဆက်သူတွေအဖြစ်ဆွဆွဲခံရသူတွေလှုပ်ကြံခံရတဲ့အကြောင်းရန်ကုန်ကလာတဲ့တဲ့ရင်မဆုမုံပြပြသွားတာပါ။